ဟောင်ကောင်မှာဖြစ်ပွားနေတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတက်ဆိုင်သူတွေအားလုံးထိထိတင်းတင်းရှိကြဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။မကြာခင်ကရပ်ပိုင်းတွင်ဆန္ဒပြမှုတွေဟာအကြမ်းဖက်တဲ့အသွင်ကိုပြောင်းလဲလာတဲ့အနေနဲ့အတူဟောင်ကောင်အနာပိုင်းတွင်လည်းဒီမိုကရေစီတောင်းဆိုသူတွေအကြားသဘောထားပြောင်းပြောင်းနေတဲ့လက္ခဏာတွေကိုတွေ့မြင်ရပြီးမှအမေရိကန်နိုင်ငံကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီနေ့ကနေကဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြပွဲတွေမှာမျက်ရည်ပုံးတွေအသုံးပြုခဲ့တယ်လို့ဆန္ဒပြသူတွေကလည်းတက်စီပုံးတွေနဲ့အုတ်ခဲတွေအသုံးပြုခဲ့ကြပါတယ်။အကြမ်းဖက်မှုတွေထပ်ဖြစ်မှာကိုကျွန်တော်တို့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေက VOE ကိုပြောပါတယ်။ရဲတပ်အတော်ကြာဖြစ်ပွားနေခဲ့တဲ့ဒီဆန္ဒပြပွဲတွေဟာလောလောဆယ်မှာပြီးဆုံးသွားမယ့်အခြေအနေမရှိသေးပေမဲ့နှစ်ဖက်ပြည်လည်နိုင်တဲ့အတက်စရာလက္ခဏာတွေကိုတွေ့ရတယ်လို့လည်းအမေရိကန်ရာရှိကပြောပါတယ်။ဟောင်ကောင်အုတ်ချွေးရေးမှု Carrie Lam အနေနဲ့ဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်၅ချက်ကိုဆွေးနွေးနိုင်ခဲ့ကြအောင်အ ਨੇ စုံအချက်တစ်ချက်ကိုဆွေးနွေးဖြည့်ရှင်းနိုင်မယ်ဆိုတဲ့အခြေအနေကိုတွေ့ရှိရကြအောင်နှစ်ဖက်စလုံးမှာယက်တိချက်တွေပြောပြောင်းလာတာကိုလည်းတွေ့ရှိရကြအောင်လည်းသူကပြောပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးညီလာခံကလည်းနှစ်ဖက်ထင်းထင်းသင်းသင်းရှိဖို့တိုက်တွန်းခဲ့ရမှာတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကဂန်ရှွမ်းကပြည်သူ့ရဲ့ဆက်ဖွဲ့မှုအဖြစ်ဆွဆွဲပြစ်တင်ခဲ့ပါတယ်ခင်ဗျ။